အိန္ဒိယသမဂ္ဂဒေသတွင်းနိုင်ငံများအဖွဲ့ IORA မှအဖွဲ့ဝင်အဖြစ်ပါဝင်ဖို့မြန်မာနိုင်ငံရဲ့လျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်ကပြင်းပြထန်ထန်ကန့်ကွက်ခဲ့တာဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့သေးသိမ့်တဲ့သဘောထားကိုပြသရာရောက်တဲ့အကြောင်းမြန်မာနိုင်ငံသားရေးဌာနကတုံ့ပြန်ပါတယ်။နိုဝင်ဘာလ5ရက်ကနေ6ရက်ထိ UAE Arab Sovereign များပြည်တော်စုမှကျင်းပတဲ့ IORA ရဲ့ CSO အကြီးအကဲအရှိများ22ကြိမ်မြောက်အစည်းအဝေးမှာမြန်မာကအဖွဲ့ဝင်ဖြစ်ဒုတိယကြိမ်ထပ်မံလျှောက်တာကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တဲ့အတွက်လျှောက်လွှာပယ်ချခံခဲ့ရတာဖြစ်ပါတယ်။ VOA သတင်းတောက်စုစုကသတင်းပေးပို့ထားပါတယ်ရှင်။
အဖွဲ့ဝင်22နိုင်ငံနဲ့ဆွေးနွေးပတ်နိုင်ငံ6နိုင်ငံပါဝင်တဲ့အိန္ဒိယသမုဒ္ဒရာဒေသရင်းနိုင်ငံများအဖွဲ့ IORA မှာအဖွဲ့ဝင်အဖြစ်မြန်မာနိုင်ငံရဲ့လျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ခဲ့ပါတယ်။ IORA ရဲ့စီမံစည်းကမ်းအရာပြဿနာအလုံးအတွက်တညီတညွတ်ထဲဆုံးဖြတ်ရမယ့်ဥပဒေချမှတ်ထားတာကြောင့်နိုင်ငံတစ်ခုတည်းကကန့်ကွက်ရင်အဖွဲ့ဝင်အဖြစ်လျှောက်ထားချက်ကပယ်ချခံရတာပါ။မြန်မာနိုင်ငံကရိုဟင်ဂျာတွေနေရပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိဘဲ IORA နောက်ဆုံးဆွေးနွေးပွဲကျင်းပချိန်ကစပြီးအခုချိန်ထိဘာမှမပြောင်းလဲသေးဘူးဆိုတဲ့အကြောင်းပြချက်နဲ့မြန်မာနိုင်ငံရဲ့အဖွဲ့ဝင်အဖြစ်ထပ်မံလျှောက်ထားချက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်ခဲ့တာပါ။အဲ့ဒီလိုကန့်ကွက်လိုက်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့နှစ်နိုင်ငံဆက်ဆံရေးအပေါ်လိုလားမှုမရှိဘူးဆိုတာကိုပြလိုက်တာလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပြောပါတယ်။
ကျွန်တော်တို့အဖွဲ့ဝင်ဖြစ်ချင်တဲ့ဆန္ဒနဲ့ကတော့ဆက်ပြီးတော့ဆောင်ရွက်နေတာပေါ့နော်အဲ့တော့သူတို့ရဲ့စီမင်းစည်းကမ်းအရာလည်းသူတို့ကအဲ့ဒီထဲမှာတူညီဆန္ဒနဲ့ဆုံးဖြတ်ရမယ်ဆိုတော့တနက်နိုင်ငံတွေကလက်ခံချက်မြန်မာနဲ့တနက်နိုင်ငံတွေကကန့်ကွက်ထားတယ်ကန့်ကွက်ထားတယ်ဆိုတော့အတွက်တော့ပြဿနာနဲ့ဒီကနေ့ကဒါကြဲဆိုဘာမှသိမဆိုင်ဘူးအဲ့တော့ဒီဟာသူတို့ရဲ့ပြည်ထိုင်တဲ့သဘောထားကိုထုတ်ပြလိုက်တဲ့သဘောပဲလေ
ဒုက္ခသည်တွေနေရပြန်ရေးအတွက်မြန်မာနိုင်ငံဟာပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ပြောဆိုချက်ဟာဘယ်ချက်ကိုအခြေခံပြောလဲဆိုတာမသိပေမဲ့သူတို့ရဲ့တချို့တောင်းဆိုချက်တွေဟာလက်ခံနိုင်တဲ့အခြေအနေမှာရှိမနေဘူးလို့ဦးချန်အေးကဆက်ပြောပါတယ်
။ဒီမှာလာပြီးတော့ဆောက်ကြည့်တဲ့အဖွဲ့တွေလုံးမယ်လို့တော့ပြင် citizenship ကိုဦးစားပေးရမယ်လို့နောက် accountability ကိုဦးစားပေးရမယ်ဆိုတာတွေကကျွန်တော်တို့ကကျွန်တော်ဆောင်ရွက်နေတာတွေရှိတယ်။ဆိုတော့ဒီလိုဟာမျိုးတွေရောကျွန်တော်တို့ကလက်မခံနိုင်ဘူး။လက်တွေ့ဆောင်ရွက်ထားတာတွေကကျွန်တော်တို့ကတက်တေပြလို့ရတယ်။တက်တေပြလို့ရတယ်ဆိုတော့ဒီလူတွေကိုပြန်ပြီးတော့လက်ခံမယ်ဆိုတဲ့အခါမှာထွက်သွားတယ်ဆိုတော့အထောက်အထားတစ်ခုခုတာပြန်လက်ခံမယ်ဆိုတာတော်တော်လေးကိုကျွန်တော်တို့ short pop ပေးထားတာ။လက်မခံချင်တဲ့လူသာဆိုလို့ရှိရင်အဲ့ဒီနေရာမှာအထင်အငော့လုပ်ထားလို့ရတယ်။ဒီပြင်ချွင်ချက်တွေဒီပြင်တောင်းဆိုမှုတွေကတော့ကျွန်တော်တို့ကအချုပ်အခြာအနာဘက်နိုင်ငံတစ်ခုဖြစ်တဲ့အတွက်အဲ့ဒါလေးကိုကျွန်တော်တိုင်လျော်လို့ရမှာမဟုတ်ဘူး။
မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေမဲ့တစ်ဖက်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်ထန်ရေးအတွက်အစိုးရချင်းပူးပေါင်းဆောင်ရွက်မှုတွေရှိနေပါတယ်။2018ခုနှစ်အောက်တိုဘာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်တတိယအကြိမ်မြောက်ပူးရဲလုပ်ငန်းအဖွဲ့အစည်းအဝေးမှာနေရစုဟာသူ 22,432 ဦးစည်းရင်းကိုမြန်မာကိုယ်စားလှယ်အဖွဲ့ကိုပေးအပ်ခဲ့တာမှာ2963ကိုကနအူးစီစစ်ပြီးအဲ့ဒီအထက်ကနောက်တစ်ဆင့်အနေနဲ့ကြေးရွာအလိုက်ပြန်လဲစည်ရင်းပြုစုပြီးအတုံးအလိုက်ပေးပို့နေရမှာတတိယအတုံးအဖြစ်စီစစ်ပြီးသူ3450ဦးစည်ရင်းကိုဘင်္ဂလားဒေ့ရှ်ဘက်ကမနေ့ကနိုဝင်ဘာ9ရက်နေ့ကနောက်ဆုံးပေးပို့ထားခဲ့ကြောင်းမြန်မာနိုင်ငံရှားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နေရစုဟာသူတွေကိုယ်တော်နဲ့ကိုမြန်မာနိုင်ငံနဲ့ပြန်ဝင်လာတာအခုချိန်ထိ400ကျော်ရှိနေပါပြီ။ဒါပေမဲ့ပြီးခဲ့တဲ့အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဒုက္ခသည်လက်တဆုပ်စာလောက်ပြန်လာဟာရခိုင်ပြည်နယ်ထဲမှာအခြေအနေတွေတိုးတက်မှုရှိလာပြီလို့မပြောနိုင်ကြောင်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့အဲ့ဒီလိုပြောဆိုမှုအပေါ်ဦးချန်းအေးက
ပြန်လာတဲ့လူတွေလက်တဆုပ်စာဟုတ်မဟုတ်ဆိုတာတွေကလည်းသူတို့အခက်အခဲကြားရရနေပြီးတော့စူးစမ်းပြီးတော့ပြန်လာကြတာ။ဆိုတော့အဲ့ဒါတွေကပတ်သက်ပြီးတော့လည်းမကြသိခင်တော့သူတို့အကောင်းမြင်တဲ့ပုံစံမရှိတဲ့ပြောဆိုမှုတွေရှိတယ်။အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကလည်းတနည်းဝင်လာပေါ့။ဒီလိုမျိုးတနင်္ဂနွေဒီကိစ္စကိုဖြေရှင်းမှုအတွက်ကိုလိုလိုလားလားမှရှိရလားဆိုတာအဓိကတော့တနင်္ဂနွေကြားထဲမှာရှိတဲ့သဘောတူညီတဲ့အတိုင်းကိုတိကျဆောင်ရွက်ဖို့ပဲလိုတယ်
။မြန်မာနိုင်ငံရဲ့နိုင်ငံသားရေးဆက်ဆံရေးမူဝါဒအရနိုင်ငံတကာနဲ့အပြုသဘောပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အချက်အပါအဝင်မြန်မာနိုင်ငံအနေနဲ့အိန္ဒိယသမုဒ္ဒရာရဲ့အရေးပါတဲ့နိုင်ငံထဲမှာပါရှိနေပြီးနိုင်ငံအတွက်အကျိုးဖြစ်ထွန်းစေတာကြောင့် IORA အဖွဲ့ဝင်နိုင်ငံဖြစ်ဖို့ကိုလျှောက်ထားရခြင်းဖြစ်ပါတယ်။ဒါဟာအခုလ5ရက်နဲ့6ရက်နေ့တွေမှာဒူဘိုင်းမှာကျင်းပတဲ့ IOI ကောင်စီ CSO အကြီးအကဲအရာရှိတွေရဲ့22ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်ဖို့အတွက်ဒုတိယအကြိမ်ထပ်မံလျှောက်ထားတာဖြစ်ပါတယ်။19ကြိမ်မြောက် IOI ကောင်စီဝင်ကြီးများအဆင့်ဆွေးနွေးပွဲကိုအခုလ14ရက်နေ့မှာကျင်းပမှာဖြစ်ပြီးအဲ့ဒီနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုအလှည့်ကျဒုတိယသဘာဝပတိအဖြစ်တရားဝင်လွှဲပြောင်းပေးမှာဖြစ်ပါတယ်ရှင်။